ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကမြို့နယ်၃ခုထက်မနည်းမှာအစိုးရတပ်နဲ့အေအေလက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာ၁၀ရက်ကျော်ကြာလာနေပြီဖြစ်ပြီးအပြင်းထန်ဆက်ပြီးတော့ဖြစ်နေသေးပါပဲ။တိုက်ပွဲရံကနေဘေးလွတ်ရာထွက်ပြေးရသူအရက်သားအရေးအတွက်ပို့ပြီးတော့တိုးလာနေသလိုတိုက်ပွဲအတွင်းပိတ်မိနေတဲ့သူတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ရှင်းပြနေပလောဝမြို့နယ်ကအောက်မီလက်ဝဲကျေးရွာနီးမှာစိုးရတက်နေတဲ့ခိုင်တဲ့နိုင်ငံအဖွဲ့တို့ကြားဖေဖော်ဝါရီလဆိုင်ပိုင်းကစတင်ပြီးမနေ့ကအထိတိုက်ပွဲအပြင်းထန်ဖြစ်ပွားနေတယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။အော်ဟုတ်ကဲ့ခင်ဗျာဒီမနေ့ကဖေဖော်ဝါရီလ18ရက်နေ့မှာလဝမျိုးနဲ့မိချောင်းကရာထိုက်တာဒီကွာကုန်းပါတို့ဟို73ရင်းမြောက်ဖြစ်တာတိုက်ပွဲကတော့ဆက်ပြီးတော့အရှင်မြင့်တာပေါ့နော်ဒီ69ရက်ဒီညတကောင်နဲ့78ရက်နေ့ဒီမနေ့နှစ်နာရီကျမှဒီဂျက်ဖိုက်တာနှစ်စီးနဲ့နေပြီးတော့မှတနားရီကြိုကြောင်လာရောက်ဘုံကြီးတိုက်ခိုက်ခဲ့တာရှိဟိုပြီးရင်ဒီအဲ့ဒီကွာကုန်းကိုလူဝင်အားလက်နက်အားဒီ KM ကြောက်တွေဖြစ်တင်းနိုင်ဖို့ဒီမြန်မာစစ်တပ်ကနေနေရာ၄ခုလောက်ကနေပြီးတော့ထိုးပေါက်ဖို့စူးစမ်းနေတာရှိတယ်။အဲဒါကြောင့်မို့လို့အဲ့ဒီဒေတာတွင်းတဝိုက်မှာဒီရခိုင်တပ်တို့ဒီဖြတ်တောက်ရေးစစ်ကြောင်းတွေနဲ့နေပြီးတော့မှဒီမြန်မာစစ်တပ်ရဲ့ဒီရှိခူစစ်ကြောင်းတွေကြားမှာတိုက်ပွဲတွေကတောက်တောက်ပြင်းပြင်းထန်ထန်ဖြစ်နေတာဖြစ်တယ
်။မနေ့ကဖြစ်ပေါ်ခဲ့တဲ့ပလောဝမြို့နယ်မီးရှောင်းဒရာတိုက်ပွဲတွင်မှာအောက်မီလဲဝါကျေးရွာက6တန်းကျောင်းသားတို့လက်နက်ကြီးကြီးထိမှန်ပြီးဆေးရုံတင်ထားရတယ်လို့ပလောဝမြို့နယ်စစ်ဘေးရှောင်ကူညီရေးအဖွဲ့ကဦးအောင်ကျော်ထင်ကပြောပါတယ်
။ဒီပလောဝရဲ့အနီးဝန်းကျင်မှာလည်းမင်းညာလည်းဖြစ်တယ်ပြီးတော့ဒီလက်လက်ကြီးတဲ့အဓိကလက်လက်ကြီးနဲ့ဤဖက်မှုတွေရှိတော့ဒီအောက်မီလက်ဝဒီပလဝရဲ့တပတ်ကံပေါ့ပလဝရဲ့တပတ်ကံအောက်မီလက်ဝကြီးရွာကဒီကျောင်းသားတယောက်ပေါ့ဟိုကျွန်တော်လည်းအလွတ်မရဖြစ်နေတယ်ဟိုကအတက်က14နှစ်လောက်ရှိပြီ6တန်းကျောင်းသားပေါ့ဆိုတော့သူ့ရဲ့ခေါင်းပေါ်မှာလက်လက်ကြီးဟိုကချီဆန်စားပေါ့အဲ့လိုမျိုးထိမှန်တော့အခုဒီဒီသူဆက်ရမှာအခုမင်းညာ9နိုင်ရွေးဝန်ကြီးမှာဖြစ်တယ်ပြီးတော့ချက်ချင်းပဲဒီဆေးရုံမှာသူတို့ live ပို့တော့အခုဆေးရုံမှာရှိနေသေးတယ်သူဟိုဆိုတော့အဲ့လိုမျိုးအနေအထားရှိတယ
်ပလောဝမြို့နယ်ပြင်ရခိုင်မြောက်ပိုင်းကကြောက်တော်အန်နေဘူးတီတော်မြို့နယ်တွေမှာလည်းစိုးရတက်နေရခိုင်လက်နက်ကန်အေအေဘွေတို့တိုက်ပွဲအပြင်းထန်ဖြစ်ပေါ်နေတယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ
်နောက်ပြီးလို့ရှိရင်ဒီကြောက်တော်မြို့နယ်ဒီဝဲမကျရွာနဲ့တင်းမရွာအကြားမှာရှိတဲ့ဒီတောင်တန်းမှာနေပဲဟိုကျင်းပြင်းနေမြောက်ဖြစ်တာတိုက်ပွဲတွေကတော့ဆက်ပြီးတော့ပြင်းထန်နေတာရှိတယ်။နောက်တနေရာကတော့ဒီဘူတီတော်မြို့နယ်ဘူတီတော်မြို့နယ်မန်အောင်ရွာရဲ့အရှင်းမြောက်ဘက်ဒီ2ကီလိုမီတာလောက်ကမှဒီမြမတပ်မတော်ရဲ့ဒီဒဲသိန်းဘိုးနစီမှာပါလာတဲ့ဒီတပ်တွေနဲ့ဒီရခိုင်တပ်တို့လုံခြုံရေးစစ်ကြောင်းတို့ဒီနာယီဝဲလောက်ကြအောင်ဒီတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။နောက်ပြီးတော့ဒီစစ်သင်းဘိုးဒီဒဲနစီဘိုးကလည်းပဲလက်နေကြီးတွေနဲ့သူတို့ဒီသက်သနာကြီးတွေနဲ့နေပြီးတော့ပြစ်ခတ်တာမျိုးရှိပြီပေါ့နော်ဒီ7မိနစ်ကြာပြီးရဟရဲ့နစီနဲ့လာရောက်ပြစ်ခတ်မှုတွေလုပ်ခဲ့တာရှိဟိုနောက်တက်ပွင့်ဖြစ်တဲ့တနေရာတော့ဒီအမ်းမျိုးနေလေးအင်ဇွန်ရွာရဲ့အနောက်တောင်ဘက်10ကီလိုမီတာခွဲလောက်မှာဒီနှစ်ဖက်အပြန်အလှန်ထိုးစစ်တွေနဲ့နေပြီးတော့3နာရီလောက်တိုက်ပွဲပြင်းထန်ဖြစ်တာရှိသူတို့ဒီမနေ့ကတိုက်ပွဲတွေအတင်းမှာဟိုရန်သူဘက်ကဒီကျွန်တော်တို့မြင်းမြေဟိုတွေ့တာကတော့ကြားဆုံးတာ9ဦးရှိတယ်ဆိုတော့ဒီနေ့ကတိုက်ပွဲစဉ်တစ်ချောင်းမှာကျွန်တော်တို့ရခိုင်တပ်တို့ဘက်ကလည်းပဲအရက်ခဖြစ်ပြီးလို့ကြားဆုံးခဲ့တာရှိ
ဒါအပြင်ကြောက်တော်နေပလောက်ဝကိုပြည့်စင်နေတဲ့ရေလန်းခီးကိုပိတ်ထားတာကြောင့်ကြောက်တော်မြို့နယ်မှာရန်ကုန်ကနေပြန်လာတဲ့ပလောက်ဝဒေသခံ200နီးပါးပိတ်မိနေတယ်လို့ရှင်းပြနေဆိုရဖွေပြောခွင့်ရစေဗင်တာရေဝန်ကြီးဦးစိုးထက်ကပြောပါတယ
်ဟိုဟိုတလောကဒီလဆန်း9ရက်နေ့တိုက်ပွဲနောက်ပိုင်းဆက်တိုက်ကြည့်ရတာဟိုဆက်လီအတက်ဆင်းကိုနည်းနည်းကောပိတ်ဆို့တာတွေဖြစ်တာပေါ့နော်ဟိုတားတာတွေမတက်ခိုင်းတာတွေအဲ့လိုလေးဖြစ်တော့အခုကျွန်တော်တို့ကြောက်တော့မှာတက်လေ80 70စီးတော့ဟိုတက်လို့မရဘဲနဲ့အဲ့လိုလေးဖြစ်နေတယ်နော်လူကလည်းဟိုရန်ကုန်ဘက်ကနေဒီဘက်လောက်ပေါ့ပြန်မလူတွေလည်းကြောက်တော့မှာနေမလူ150 200လောက်အဲ့လိုလေးတောင်းတင်နေတယ်အဲ့လိုဆက်လေးတက်လို့မရဟိုတနေ့ဆက်လေးတစည်းတက်တော့လို့ဟိုဘက်ကဟိုပြစ်ခတ်တာတွေလောက်တော့ဆက်လေးကပြန်လှည့်သွားတယ်အဲ့လိုအမှန်တော့သူတက်နဲ့အေနဲ့သူ့အစူတိုက်ပွဲဖြစ်တာတော့လေဟိုမတက်နိုင်ဘူးပေါ့နော်ဒါပေမဲ့ပြည်သူလူထုသွားတဲ့ဒီရေလမ်းကြောင်းကြီးကတော့ဘာမှအတားအဆီးမရှိဒါကြီးတော့ဟိုနှစ်ဖက်လုံးကနေလွတ်ပြေးဖို့ကောင်းတယ
်ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောဝဘက်မှာတိုက်ပွဲတွေပြင်းထန်နေတာနဲ့ပတ်သက်ပြီးတပ်မတော်ဘက်ကပြောခွင့်ရသူတွေကိုဝီရော်တွေကဆက်တွေ့ခဲ့ပေမဲ့လည်းအကြောင်းတစုံတရာမရရှိခဲ့တာလည်းဖြစ်ပါတယ်